မြန်မာစိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ဂျာကာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရတိတော်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွတ်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရတိတော်မျိုးနယ်တွင်မှာဖေဖော်ဝါရီလစပိုင်းကစတင်ပြီးဆိုရတနေရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တိုက်ပွဲတွေကျင်းထနေတာကြောင့်ကျွော်ပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာအိုးရင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာရတိတော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တိုက်တိုးနေတဲ့ခင်ဗျာဟာရောသားရေးဆိုတာမရှိဘူးနေတိုင်းလို့လို့တိုးနေတယ်ဥမာတချို့ရွာတွေမှာဆိုရင်လူ၁၀ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်အဲဒီ၄-၅ယောက်ရှိတဲ့ရွာမှာဆိုတော့မှဒီလူ၁၀ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များတော့ခင်ဗျာအများကြီးခက်ခဲရှိတယ်ခင်ဗျာအခုပထမကျတော့ကျွန်တော်တို့ဘုံကျောင်းလေးမှာထားရပေါ့နော်နောက်ကျတော့ဘုံကျောင်းဝင်းလေးမှာဒီဒါလပက်လေးနဲ့မိုးကလေးနဲ့လောက်ထားတယ်နောက်ကြတော့အဲ့ဒီဟာကတော့မှကျွန်တော်တို့လုံလလုံးမပေးနိုင်တော့ဘူး။ဟာတော်တော်လေးများလာတဲ့ခါကြတော့လေမထင်းနဲ့မသိနဲ့ဖြစ်လာတယ်ခင်ဗျာဒုက္ခပင်နေထားတာလေ။အခုဆိုရင်ဒီကျွန်တော်တို့ဆိုရင်ဒါကကျဲမရဲပေါ့နော်။တစုံတစ်ခုခုဒီကျဲမရဲဒီကုသေဟိုယောဂလိုပုံနေမျိုးဖြစ်လာသေးရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးခင်ဗျာတော်တော်လေးအနေရှိနေနေထားပါပဲ
။ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရတိတော်မျိုးနဲ့အောင်မြေကုန်းကြီးပါကထွက်ပြေးလာတဲ့သူတွေဟာနေပြာမရှိကြကြောင်းနေကြီးပေါ်မှာစက်ကူကတွေခင်းပြီးအိတ်နေကြရတယ်လို့ရတိတော်မျိုးပေါ်ကစိတ်ဆောင်တူကပြောပါတယ
်။ဒီတော့အမှုရဲ့ကာရင်မရှိတာအဲပြီးတော့ဒီတက်မှိုင်းတော့ပြတ်သွားပြီးတော့အင်တာတွေမလို့ဆိုတာတွေမောင်ရယ်ကတော့တော့ဒီစက်ကူကတော့မရှိမှသင်ပြီးတော့ရင်းရတယ်မလို့ဖတ်တယ်ဒီမှာလည်းမလုံတော့ဘူးအေးတော့အေးတယ်ကွာ
ကျေးတော်မျိုးနဲ့မှာဖေဖော်ဝါရီလအတွင်းဆိုရတက်နေအေခွေတို့တိုက်ပွဲတွေရခိုင်ကထဲပြင်းထန်နေပြီကျေးတော်ပေါင်းလေးစီကျော်လောက်ရဒေသခံ4000နီးပါးဟာနိစ္စရစင်မျိုးတွေနဲ့ရတိတော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်မင်းများမျိုးနဲ့လေးလေးမိုင်လောက်ဝေးတဲ့ဖောက်ပြော်ကျွာမှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံကျေးတော်သားတွေဟာနိစ္စရကိုထွက်ပြေးသွားကြကြလို့ကျေးတော်ကင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်မင်းများမျိုးနဲ့ဖောက်ပြေကြွားကဒေတာခံတဲ့အများစုဟာနိစ္စအဘိလွတ်ရာတွေကိုထွက်ပြေးသွားကြပေမဲ့မအင်းမြန်တွေကတော့သူ့မှာသွားပြန်နေရလေးမရှိကြလို့မတန်ဆုံးဖတ်ခင်ကိုပြုစုနေရတာကြောင့်ကျေးရွာတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။ဒီလိုကလုံးဖြတ်ပြေးနေတဲ့တခြားရောကျွန်တော်ကလည်းသွားပြန်နေရမရှိတော့ချွေရွေးတွေမရှိတော့ဘူးလား။အင်နာကကုတ်ကျပြီးနေရ။နေရင်းမှာခုနစ်ခေလောက်ကျန်တယ်။ဘယ်ပင်ဖြစ်ဖို့စတဲ့တော့ရှိသေးတယ်။
ဒီခိုင်နောက်ပိုင်းမှာစစ်တီဆောင်တွေများလာတာနဲ့အများစားဝတ်နေတဲ့အချိန်ပေါက်သွင်းရေးချပါရေးပြဿနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့စခန်းတိုင်းသားမျိုးနွယ်စုများစေယုံ RNC ကပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်။တော်မင်းကလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့ကစားဝတ်ရောသုံးဝတ်ရောဟောအခက်အခဲတွေ့နေကြတာဖြစ်တယ်။နောက်ပြီးတော့မှဒီစားဝတ်မတန်ရှင်းတဲ့အတွေ့အကြုံမို့လို့သူတို့မှာဝင်ရောကလေးတွေဝင်ရောကပြည်နယ်တွေရှိနေပေါ့နော
်။ရခိုင်မြောက်ပိုင်းမှာရှိတဲ့ကျေးရွာတွေမှာဒီကံတွေရှိပေမဲ့ကျေးရွာတွေမှာရွာသွားတဲ့အချိန်စစ်တေးဆောင်ဥယျာဉ်တွေလည်းတိုးလာနေတာကြောင့်အခုလိုတောက်တုံးရင်ရှားပါးတွေပြဿနာတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ရခိုင်မြောက်ပိုင်းမှာဆွေရတန်းရဲ့အေဖွေတို့ဟာလက်ရှိရှင်လူတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်တေးဒုက္ခသည်ဥယျာဉ်ဟာလည်းသပိန်း6000ကျော်အထိရှိလာတယ်လို့စစ်တေးဆောင်တွေကိုစီးရင်ကောက်ယူနေတဲ့ RNC စစ်တမ်းရာသိရပါတယ်ခင်ဗျာ။